စကိုင်းတိုင်းကျွန်းလမြို့နယ်နဲ့ကံပလူမြို့နယ်အတွင်းကကျေးရွာတွေကိုစစ်ကောင်စီရဲ့နယ်မြေရှင်းလင်းတပ်တွေဝင်ရောက်မိရှို့ဖျက်ဆီးခဲ့တာကြောင့်ကျွန်းလမြို့နယ်တွေကကျေးရွာ130ကျော်နဲ့ကံပလူမြို့နယ်တွေကကျေးရွာ8ရွာလောက်ဘေးလွရာပြေးရှောင်နေကြပါတယ်စစ်တပ်နယ်မြေရှင်းလင်းမှုတွေအတွင်းနေအိမ်စုစုပေါင်း200ကျော်မိလောင်ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့တဲ့ရင်ကိုအလိမ်မှာပြပြပေးပါဦးခင်ဗျာ
January လ30ရက်နေ့မနက်6နာရီခွဲဝင်းကျင်လောက်ကကျွန်းလာမြို့နယ်တောင်ရစိတ်အုပ်စုတွေကကျေးရွာ၄ရွာကိုစစ်တပ်နဲ့ပြူစောတိအဖွဲ့ဝင်အင်အား100ကျော်လောက်ကနယ်မြေရှင်းလင်းရေးဝင်ရောက်လာပြီးနေအိမ်တွေကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တောင်ရစိတ်အုပ်စုမှာတရက်တော်၊အောင်ရန်ကင်း၊မြင်သာဦးနဲ့တောင်ရစိတ်ကျေးရွာတွေပါဝင်တဲ့၄ရွာအုပ်စုဖြစ်ပြီးအင်ဂျီ100ကျော်ရှိတဲ့ကျေးရွာအုပ်စုဖြစ်ပါတယ်။စစ်တပ်ရဲ့မီးရှို့ဖျက်ဆီးမှုကြောင့်ကျေးရွာအုပ်စုအတွင်းကနေအိမ်128လုံးနဲ့စပားတိုက်32လုံးမီးလောင်ခဲ့တယ်လို့ဒေသခံတဦးကပြောပါရယ်။အင်းငုတ်တို့ကျေးရွာမီးရှို့ခံရပြီးနောက်ဒေသခံတွေကစစ်ပေးရှောင်တဲတွေဆောက်ပြီးနေကြတဲ့နေရာကိုလည်းစစ်ကြောင်းဝင်လာပြီးစစ်ပေးရှောင်တဲတွေကိုပါမီးရှို့သွားတာဖြစ်တယ်လို့ကျွန်းလာဒေသခံတဦးကပြောပါရယ်
။တော်သေးအုပ်စုမှာတော့ထိုင်ရင်လုံးကြီးရဲ့128လုံးတပရိုက်နဲ့အစပကြီးပေါ့တပရိုက်ကြီးပေါ့ဟုတ်ကဲ့အဲ့ဒါ32လုံးပါသွားတယ်ဘလူတာရော့ထိတ်ကရောင်ဖားရှည်ဆိုတဲ့လေတော့တိုက်ပေါ့ဗျာအဲ့ဒီတဲတိုက်မှာအင်ဂုတ်ကရွာမီရွာမရှိတဲ့ခါကျတော့ရောမီရှုထားတဲ့ခါကျတော့အဲ့မှာစေပေးချောင်တဲကြီးရှိရိုက်မှာအဲ့စေပေးချောင်တဲကြီးကိုဝင်ပြီးတော့မှအဲ့တောင်ဝါဒီကနေအထွက်နေ့လယ်2နာရီဝန်းကျင်လောက်မှာပေါ့အဲ့နာတွေ့တဲ့တဲကြီးကိုကိုယ်ရှုထားခဲ့တယ်
တောင်ရစိတ်ကျေးရွာအုပ်စုအတွင်းကိုစစ်ကြောင်းထိုးဝင်ရောက်မိရှုတဲ့အတွက်အဲ့ဒီအနီးဝင်းကျင်ကကျေးရွာ12ရွာထပ်မင်းကဒေသခံ1000ကျော်လောက်စစ်ပေးရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်တပ်ရဲ့စစ်ကြောင်းပြန်ထွက်သွားပြီးချိန်တချို့ကျေးရွာတွေကရွာတွေကိုပြန်ဝင်နိုင်ကြပေမဲ့စစ်တပ်စခန်းဒါမှမဟုတ်ပြူစောတိရွာတွေနဲ့နီးတဲ့ကျေးရွာတွေကတော့ရွာကိုပြန်မဝင်နိုင်ပဲတောထဲမှာပဲပုန်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဇန်နဝါရီလ31ရက်နေ့နေ့လယ်လောက်မှာကံဘလူခရိုင်ထန်းကုန်းတိုက်နယ်အတွင်းကညောင်စင်ကြီးကျေးရွာကိုစစ်ကောင်စီနဲ့ပြူစောတိပူပေါင်းတပ်တွေကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ဝင်ရောက်ပြီးကျေးရွာအတွင်းကနေအိမ်တချို့ကိုမီးရှို့ခဲ့တယ်လို့ကံဘလူဒေသခံတယောက်ကအခုလိုပြောပါတယ်
။အနောက်ညောင်စင်အရှေ့ညောင်ကျော်တွေကနှစ်ခုရှိရပါတော့။အနောက်ညောင်စင်ရဲ့ပြူရွာတပင်ရွာဒီမောင်ကြီးရောနော်အနောက်ကျောင်းကြီးရောအဲ့ဒါတွေကိုအင်အား300လောက်ဖြန့်ဝင်နေတယ်။ဖြန့်ဝင်ပြီးတော့အဲ့ဒီဟိုညောင်စင်းအရှိန်ကျောင်းစင်းရွာကိုသူတို့အဲ့နေ့လယ်ပိုင်းကြီးဝင်ပြီးရောမီးရှို့တာပေါ့နော်။အရှိန်ကျောင်းစင်းရွာဆိုတာဒေါ်လန်ကြီးရောလည်းမဟုတ်ဘူးသူကသူအေးနေတဲ့ရွာပေါ့နော်။အဲ့ဒါကိုဟိုဒါအိမ်သုံးလုံးကျွန်တော်တို့မီးရှို့သွားတယ်။နော်ဝင်တဲ့ရွာတွေကကျွန်တော်တို့ပူရဲကိုသူတို့ကြတော့အရင်ကတ်လာဆိုတော့ဘောနပြီးတော့အရှိညောင်ကြီးတော့မကို
ဟုတ်
ဒါရတော့ကျွန်တော်တို့သူနဲ့ကတ်တဲ့ခါကျတော့မဝင်ရကြသေးဘူးဘောန
ပြူစောတိကျေးရွာတွေဖြစ်တဲ့တင်ပေါင်းချင်းနဲ့ညောင်စင်းလေးကျေးရွာကနေထွက်လာတဲ့စစ်ကြောင်းကထန်းကုန်းတိုက်နယ်အတွင်းကကျေးရွာတွေကိုဝေရောက်မိရှုနေရကြောင်းညောင်စင်းကြီးမဲတဲ့အင်းလေကြီးပေလေထိန်တော်ကိုင်းယုံမင်းကုံဘူကုံစတဲ့ကျေးရွာပေါင်း၈ရွာထပ်မင်းထွက်ပြေးနေကြရတယ်လို့ဒေသခံတွေကဆိုပါတယ်စစ်ကြောင်းတွေပြန်ထွက်သွားချိန်မှာတချို့တွေကကျေးရွာတွေကိုပြန်ဝင်ကြတာရှိပေမဲ့အများစုကတော့တောထဲမှာစစ်ပေးရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်ဆောင်းရသည့်ကာလမှတောတောင်တွေထဲစစ်ပေးရှောင်နေကြရသူတွေမှာအနှွေးတွေနဲ့ခြုံဆောင်တွေလည်းလိုအပ်နေကြပါတယ်ဒါအပြင်ဆေးဝါးအကူအညီလည်းလိုအပ်နေကြပါတယ်စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်တဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ပြေးဒုက္ခတဲ့အရေးအတွက်တစ်နှစ်ထက်တစ်နှစ်ပိုပြီးတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကျေးရွာတွေကိုအခြေစိုက်ပြီးအစမ်းဖတ်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွဆွဲပါတယ်။ KIA နဲ့ PDF တွေဟာကျေးရွာနေအိမ်တွေကိုမီးရှို့တယ်လို့လည်းမြန်မာစစ်တပ်ကတံပြန်ဆွဆွဲတာရှိပါတယ်ရှင်။